大家 tribute တဲ့နာမှာဆောင်းမရှင်စီရှန်ခန်ရေးတဲ့ဒီဆောင်းမအရဆိုရင်ပေါ့လေသူကရခိုင်ပြည်နယ်မှာအခုပေါ်ပေါက်နေတယ်လူမျိုးရေးပြဿနာကိုအဖြေရှာဖို့အတွက်နီးလန်းနှစ်တွယ်သူကမိမောင်းထိုးပြထားတာတွေ့ရပါတယ်နံပါတ်1နီးလန်းကတော့စစ်တွေနဲ့မောင်းတော်ဒေသတွေကိုရခိုင်ပြည်နယ်ထဲကခွဲထုတ်ဖို့အတွက်ပေါ့နော်လူလူဆန္ဒခံယူပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်တကောင်းဒေသတွေကိုတွန်းတွန်းနာဟာ ပါတယ်ဆိုတော့ကိုယူဆုအက်ဘာရိုရဲ့ဒဘောရာအမြင်ရောဒီဆောင်းမရှင်နဲ့ထပ်တူရှိပါလားခင်ဗျ
ကျွန်တော်တို့မရှိခဲ့ဘူးဒီလိုပုံစံမျိုးကရိုဟင်ဂျာလူထုအားလုံးဟာဒီဒီချိန်မှာဘင်္ဂလားဒေ့ရှ်နဲ့ပတ်သက်ပြီးတော့ပတ်သက်ခြင်းတဲ့ဟာမရှိခဲ့ဘူးဆိုတော့အဲ့ဒါတရားကရိုဟင်ဂျာတွေရဲ့တဘောထားကိုခင်ဟပ်ပေါ်တယ်ဆိုတဲ့အမြင်တခုမဟုတ်ဘူ
းဆောင်းမရှင်တင်ပြထားတဲ့ဖြည့်ရှင်နီလန်းနှစ်သွဲစလုံးကိုကိုယူစစ်တို့လိုအပြင်မှာရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကဆန့်ကျင်နေဆိုတဲ့သဘောလားခင်ဗျဟု
တ်တယ်ဟုတ်ပါတယ်သူတို့ရဲ့တဘောထားအမြင်နဲ့ဆန့်ကျင်နေပါတယ
်ကိုယူစစ်တို့လည်းမင်းတို့ကကြားလိုက်မှာပေါ့ရခိုင်ပြည်နယ်မှာရှိတဲ့ကမန်မွတ်စလင်တိုင်းရင်းသားတွေအပါအဝင်လူမျိုးစုခုနှစ်ခုကတကောင်စင်းအစီအစဉ်မှာရိုဟင်ဂျာဆိုတဲ့နာမည်အသုံးမပြုဆိုပြီးတော့တောင်းဆိုလိုက်တာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုတွေများမြင်ပါလဲခင်ဗျာ
ဒါကရခိုင်အစွဲရောက်တွေရဲ့စနစ်ပေါ့နော်နောက်ကျန်တဲ့လူတွေကလည်းနိုင်ငံရေးကတကယ်တမ်းဆိုကမန်ကလည်းမီဒီယာမှာပါလီမန်တစ်ခုရဖို့မရှိဘူးပါလီမန်စစ်တစ်ခုရဖို့မရှိဘူးနောက်ကမန်လူထုကလည်းဒီကမန်ပါတီကိုထောက်ခံတာမဟုတ်ဘူးဆိုတော့ဒီ individual လူနည်းစုရဲ့သဘောထားအမြင်တစ်ခုလာလင်ဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်
တကောင်ချင်းကောက်မဲ့အထက်မှာဒီရိုဟင်ဂျာဆိုတဲ့နာမည်ထည့်လိုက်လို့ရှိရင်ရခိုင်တိုင်းရင်းသားတွေရဲ့အဓိကစိုးရိမ်ချက်အနေနဲ့နယ်မြေတွေပါတောင်းလာတော့မယ်ဆိုတဲ့စိုးရိမ်မှုတွေရှိကြတယ်ကိုယူစုတို့ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောဒီရခိုင်ပြည်နယ်မှာဘယ်နယ်မြေတွေဖြင့်ရိုဟင်ဂျာတွေပိုင်တဲ့နယ်ရတဲ့နယ်အဆက်သဖြင့်ပေါ့လေဒီလိုမျိုးလှုပ်ရှားနေတာတွေရှိပါလားခင်ဗျာ
ကျွန်တော်တို့မရှိဘူးကျွန်တော်တို့အခုလက်ရှိလှုပ်ရှားနေတာက basic fundamental human rights နောက်တစ်ခါလက်ရှိမတရားဖြစ်နေတဲ့ဟာတွေကိုတရားမျှတမှုရရှိရတာလည်းဒီလောက်ပဲကျွန်တော်တို့တောင်းဆိုနေတယ်ဒီထဲပို့ပြီးကျွန်တော်တို့တောင်းဆိုတာမရှိဘူးဒါပေမဲ့ရခိုင်ပြည်ကအခုမှဒီမောင်းတော်နဲ့ဘူးဒီတောင်ကဟိုအရင်တော့ဦးနှုတ်ခင့်နဲ့ဦးနှင့်ဝင်းခင့်တော့မယူနဲ့ချားခဲ့ရရင်ဆိုပြီးတိတက်ရှိခဲ့တယ် direct administration ရှိခဲ့ဘူးတဲ့ရခိုင် state ဆိုတာရခိုင်ပြည်နယ်ကြီးဖြစ်လာတဲ့အချိန်မှာတစ်ခါကနေမွတ်စလင်တွေကတောင်းဆိုတဲ့အတွက်ကမောင်းတော်နဲ့ဘူးဒီတောင်ဟာငါတို့ data administration လိုအပ်တယ်ဆိုပြီးတော့အဲ့ဒါကိုတရိုက် central government ကနေအုပ်ချုပ်တဲ့ဟိုအရှိခဲ့တယ်။ဒါတွေကအခုမှဖြစ်လာတာမဟုတ်ဘူး။အခုမှဗမာငရဒေသကနေရိုဟင်ဂျာတွေကအစုပြုံလိုက်ဝင်လာပြီးတော့တောင်းချင်တာဆက်တောင်းနေတာမဟုတ်ဘူး။
ကျေးဇူးများတင်ပါတယ်ခင်ဗျာ။